အမေရိကန်ပြည်ထောင်စုနဲ့တူရကီနိုင်ငံကြားဆက်ဆံရေးမပြေမလည်ဖြစ်နေချိန်မှာတူရကီသမ္မတအာရိုဝန်ဟာသမ္မတဒေါ်နယ်ထရန့်နဲ့တွေ့ဖို့ဝါရှင်တန်ဒီစီကိုဒီတစ်ပတ်ထဲလာရောက်ဖို့ရှိနေပါတယ်။ခေါင်းဆောင်နှစ်ဦးတွေ့ဆုံပွဲဟာမူဝါဒအတော်များများမှသဘောထားကွဲလွဲနေတာကြောင့်မပြေမလည်ဖြစ်နေတဲ့ဆက်ဆံရေးကိုပြန်လည်တိုးတက်ကောင်းမွန်အောင်လုပ်နိုင်ဖို့အခွင့်အလမ်းဖြစ်လာနိုင်ကြောင်း VOA သတင်းတောက် Dorian Jones သတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကကြေညာပါရှင်။
ဒီလိုဝါရှင်တန်ဒီစီမှာအမေရိကန်နဲ့တူရကီကောင်ဆောင်နှစ်ဦးတွေ့ဆုံဆွေးနွေးကြတဲ့အခါမှာဆီးရီးယားမြောက်ပိုင်းကခါတ်တွေပေါ်တူရကီနိုင်ငံကထိုးစစ်ဆင်တိုက်ခိုက်နေတဲ့ကိစ္စကိုဦးစားပေးဆွေးနွေးကြမှာပါ။တူရကီကအဲ့ဒီခါတ်လက်နက်ကိုင်တပ်ဖွဲ့တွေကိုအခြားဘက်သမားတွေလို့ညင်ညာထားပေမဲ့အမေရိကန်တွေအတွက်ကတော့သူတို့တွေဟာအစ္စလာမစ်စစ်သွေးကြွား IS တွေကိုအတူတူကနှိမ်နင်းခဲ့တဲ့မဟာမိတ်တွေဖြစ်ပါတယ်။တူရကီရဲ့ cut အထွေအပေါ်ထိုးစစ်ဆင်တာကိုမနှိမ့်ညွတ်ရကြောင်း American Congress ကတူရကီကိုဒဏ်ခတ်မှုတွေတကြပြန့်ပြန့်လုပ်မလို့ထိန်းချုပ်နေပါပြီ။တချို့ဒဏ်ခတ်မှုတွေဟာတူရကီသမ္မတအပေါ်ပုဂ္ဂိုလ်ရေးအရာဓာတ်ရိုက်ချမှတ်မှာပါ။ဒါကြောင့်ဒီတစ်ပတ်သမ္မတနှစ်ဦးရဲ့တွေ့ဆုံပွဲဟာနေတိုးမဟာမိတ်နိုင်ငံအကြားအင်ပြန်အရေးကြီးတဲ့တွေ့ဆုံပွဲဖြစ်လာပါပဲ။ယောပါကောင်စီနိုင်ငံခြားဆက်ဆံရေးဌာနက Ashley Aiden-Dasbas ကအခုလိုပြောပါတယ်
There is a long list of problems between the two countries. In fact, the relationship has never been as bad as it is today. And
the နိုင်ငံခြားပြဿနာတွေကအများသားနိုင်ငံဆက်ဆံရေးဒီအချိန်လောက်ဆိုးခဲ့တာတစ်ခါမှမရှိသေးပါဘူး။အခုလောလောဆယ်တူရကီကဆီးရီးယားနိုင်ငံနဲ့ဝင်ပြီးထိုးစစ်ဆင်နေတာနဲ့အမေရိကန်ကဒီထိုးစစ်ကိုကန့်ကွက်နေတဲ့ကိစ္စရှိတာပေါ့။အကွက်နေနေပြီမှာမငြိမ်မသက်မှုတွေစူးစူးဝါးဝါးဇက်တိုက်ဖြစ်နေတာပ
ါအခုလောတနိုင်ငံဆက်ဆံရေးတင်းမာလာနေပြီမဲ့လဲသမရနှစ်ဦးကြားမှာတော့ကောင်းကောင်းမွန်မွန်လက်တွဲအလုပ်လုပ်သွားနိုင်မဲ့ဆက်ဆံရေးတိဆောက်နေခြင်းကြောင့်ပုံပေါ်ပါတယ်သမရနှစ်ဦးကြားပုဂ္ဂိုလ်ရေးရလိုက်ဖက်ညီညွတ်မှုရှိနေတာကလည်းဆက်ဆံရေးကောင်းဖို့အခွင့်အရေးတစ်ခုလို့တူကီဘက်ကယူဆထားပါတယ်အဲ့ဒီလိုမြင်တဲ့အထက်တူကီသမရရဲ့အကြံပေးမတ်ဆူကာစင်တယောက်လည်းပါဝင်ပါတယ်
The summit will be beneficial for the both sides. I'm looking the optimistic perspective. This will be.
My main take is new. We are not alone. We are just now. We are going back to the new year. We are just now planning to change the long-term strategy. We are going
to. But then, the two leaders don't get together. The man Trump is poor.သိကုမီကူအားထားလုံးပြီးစနိုင်ငံသားကပြဿနာတွေကိုဖြေရှင်းဖို့လုပ်နေတာဟာတူဂျီအတွက်တိတ်စွန့်စားရရောက်တယ်လို့မြင်ပါတယ
် Huge strategic mistake on the part of Ankara was to build the entire relationship to use it all on President Trump one man and it, you know and basically his tweets
တူဂျီဘက်ကမဟာဗျူဟာမြောက်အမားကြီးတစ်ခုကစနိုင်ငံဆက်ဆံရေးတစ်ခုလုံးကိုသမ္မတထရန့်ဆိုတဲ့လူတဦးတယောက်ထဲပေါ်မှာမှီပြီးတိဖောက်ဖို့လုပ်နေတာပါသူရဲ့ Twitter ရေးသားချက်တွေအပေါ်မှီခိုးနေတာပါဒါဟာစိတ်ဆွန်စားရကြတယ်လို့ကျွန်မမြင်ပါတယ်ရာဇဝတ်မြင့်ချီတက်တန်းရှိတဲ့ဆက်ဆံရေးအပေါ်ခြောက်လုံးမှုကြီးတောင်းနဲ့ကိုကိုကိုပြစ်ကစားတဲ့ Russia Roulette ကစားနေတယ်လို့ပါပဲ
တူရကီသမ္မတအာရိုဝန်ကတော့ American တိုက်လေယာဉ်တွေတူရကီကိုမယောင်းချဘဲပိတ်ပင်ထားတာကိုရုတ်သိမ်းပေးစေလို့ပါတယ် Russia လို့ S-400 ဝင်းရင်ပြစ်ဒုံးကြီးတွေတူရကီဝယ်ကလေးကတိုက်လေယာဉ်ယောင်းချမှုကို Trump အစိုးရကပိတ်ပင်ခဲ့တာပါအမေရိကန်ကတူရကီနဲ့ရုရှားဆက်ဆံရေးနှက်ဆန်းလာတာကိုသတိထားလာနေပါတယ်။တူရကီဘက်ကတော့ထရမ့်နဲ့ဒီတစ်ပတ်တူဆုံပွဲဟာရုရှားတို့လိုချင်တဲ့ဆက်ဆံရေးပုံစံဘက်ကိုကြောင်းတော့မှာမဟုတ်ဘူးလို့ဆိုပါတယ်။သမရဂျန်ပေမတ်စကစီကအခုလိုဆက်ပြောပါတယ်။
Turkey cannot continue to have the productive alliance with the US while these threats continue to exist.
ဒီလိုချင်ရမှုတွေအများကြီးဆက်ရှိနေရင်တူရကီတို့အနေနဲ့အလုပ်ဖြစ်တဲ့မဟာမိတ်ဆက်ဆံရေးမျိုးအမေရိကန်နဲ့ဆက်ပြီးမရှိနိုင်တော့ပါဘူး။ဒါနှစ်ဖက်စလုံးအတွက်လည်းအကျိုးမရှိပါဘူးဒီလိုဖြစ်နေရဟိုတခြားရှုထောင့်ကနေကြည့်နေမယ်ဆိုရင်အောင်ဝဲခံမဲ့ကြာဘယ်လိုဖြစ်မလဲတရုတ်နဲ့ရုရှားတို့ပဲဖြစ်သွားမှာပါ
အခုပဲဆီးရီးယားမှာရုရှားနဲ့တူရကီတပ်တွေလက်တွဲနေကြပြီဖြစ်ပါတယ်တူရကီသမ္မတအာရိုဝန်ကိုပြန်ချိုးသွေးနေတဲ့အချိန်တည်းမှာပဲရုရှားသမ္မတဗလာဒီမီယာပူတင်ဟာအာရိုဝန်ရဲ့ဝါရှင်တန်ခီးစဉ်ကိုလည်းအနီးကပ်စောင့်ကြည့်နေပွဲရှိနေကြောင်းပါခင်ဗျာ